ိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ကုသနည်းဆိုင်ရာသုတေသနလုပ်နေတဲ့အနောက်နိုင်ငံတွေကကုမ္ပဏီတွေနဲ့သုတေသနဌာနတွေရှိကအချက်လက်တွေကိုခိုးယူဖို့ရုရှားကစိုက်ဘာဖောက်ထွင်းမှုတွေအကြီးအကျယ်လှုံ့ဆော်နေတယ်လို့ American Britain နဲ့ကနေဒါအရာရှိတွေကဆွဆွဲကြပါတယ်။ဒီစိုက်ဘာဖောက်ထွင်းမှုဟာ February လကစတင်ခဲ့တာဖြစ်ပြီးအခုထိလည်းလှုံ့ဆော်နေဆဲဖြစ်တယ်လို့သုံးနိုင်ငံအစိုးရတွေပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ American နဲ့ Canadian နိုင်ငံတွေကစိုက်ဘာလုံခြုံရေးဌာနတွေနဲ့လက်တွဲဆောင်ရွက်နေတဲ့ Britain နိုင်ငံစိုက်ဘာလုံခြုံရေးဌာနကကြေညာချက်ထုတ်ပြန်လာဖြစ်ပြီးဒီဖောက်ထွင်းတိုက်ခိုက်မှုကိုကိုစီပဲလို့အမည်ဝတ်ပေးထားတဲ့ Russia Cyber ဖောက်ထွင်းအဖွဲ့ APT-29 ကလှုပ်ဆောင်တယ်လို့ဖော်ပြထားပါတယ်။ဒီအဖွဲ့ဟာအစိုးရအဖွဲ့တွေ၊တန်တမန်တွေ၊တက်သည့်ပညာရှင်တွေ၊ကျန်းမာရေးနဲ့စွန့်ဆန်အဖွဲ့အစည်းတွေကိုပြစ်မှတ်ထားပြီးဒီအဖွဲ့အစည်းတွေရှိကအချက်လက်တွေထောက်လှမ်းမှုလှုပ်ဆောင်နေတာကာလအတော်ကြာပြီဖြစ်ကြောင်းနဲ့ဒီအဖွဲ့အန်ဒီယေဂိုလူတိုင်းအလေးနဲ့ထားကြဖို့ American မျိုးသားလုံခြုံရေး Agency Cyber လုံခြုံရေးဆိုင်ရာအကြီးအကဲကကြေညာချက်မှာပြောဆိုထားပါတယ်။အခုလို Cyber အတိုက်ခံခံရတာအတွက်ဗြိတိန်မျိုးသားစိုက်ဘာလုံခြုံရေးဗဟုဌာနအကြီးအကဲတဦးကလည်းရှုံချလိုက်ပြီးကိုစီဘဲဖွဲ့ဟာရုရှားထောင်နိုင်အဖွဲ့အစိတ်ပိုင်းတစ်ခုဆိုတာတေချာသလောက်ပဲလို့ပြောပါတယ်